American ကာကွယ်ရေးဝန်ကြီး Robert Gates ဟာဒီကနေ့အီရတ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဗိုက်တန်မျိုးကိုရောက်နေပါတယ်။အီရတ်ဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံပြီးဆူနီနဲ့ရှီယာနှစ်ဖက်ပြန်လည်တင်ပြရေးကိုလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။အီရတ်မှာ American တပ်တွေရဲ့ကူညီမှုဟာရေရှည်ကူညီမှုဖြစ်ပေမဲ့အတိုင်းအတာတစ်ခုတော့ရှိတယ်လို့လည်း Mr. Gates ပြောကြားခဲ့ပါတယ်။ Mr. Gates ရဲ့ဒီခီးစင်နဲ့ပတ်သက်ပြီး VOA သတင်းတောက် Margaret Vesha ကအီရတ်နိုင်ငံမြောက်ပိုင်းကနေသတင်းပေးပို့လာပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဟာအရှိလေပိုင်းနိုင်ငံအတော်များများကိုတောရောက်ခဲ့ပြီးတဲ့နောက်အခုအီရတ်နိုင်ငံကိုမနေ့ကရောက်လာတာဖြစ်ပါတယ်။မစ္စတာဂိတ်ကာကွယ်ရေးဝန်ကြီးယာရူးကိုလက်ခံခဲ့ပြီးတဲ့လေးလအကွန်းမှာဒါဟာအီရတ်ကိုတက်တဲ့အချိန်မြောက်လာတာဖြစ်ပါတယ်။အခုလာရောက်တဲ့ခီးမှာအီရတ်နိုင်ငံအတွင်းခါးခါးတီးတီးမတည့်ဖြစ်နေတဲ့ရှီယာနဲ့ဆူနီအုပ်စုနှစ်စုပြန်လည်တင့်မြတ်ရေးကိုကြိုးစားတဲ့အနေနဲ့ပထမဆုံးအီရတ်ခေါင်းဆောင်တွေကိုအရင်တိုက်တွန်းဖို့ရည်ရွယ်ထားပါတယ်ဒီကိစ္စဟာခက်ခဲမယ်ဆိုတာကိုသူသိပေမဲ့ဥပဒေပြဋ္ဌာန်းမှုအများဆုံးရှိလာစေဖို့ဤမျိုးစုံနဲ့ဗက်ဆောင်ကနေသူတို့စ조사ရမှာဖြစ်ပါတယ်လို့ Mr. Gates ကမနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်
I'm sympathetic with some of the challenges that they face but by the same token
သူတို့ရင်ဆိုင်နေရတဲ့စင်ကာပူတချို့တွေကျွန်တော်ဂယူနာတက်မိပါတယ်ဒါပေမဲ့ဗိုလ်ချုပ်ကြီး Petras လို့ပြောရရင်တော့အချင်းကလူကိုမဆောက်ပါဘူ
း Mr. Gates ဟာအီရတ်အနောက်ပိုင်းစုပူမှုတွေနဲ့မငြိမ်မသက်ဖြစ်နေတဲ့ El Anbar ခရိုင်တဲကဖလူဂျာမြို့နားမှာရှိတဲ့စစ်အခြေစိုက်စခန်းမှာမနေ့က American ထိပ်ပိုင်းတပ်မှုတွေကိုတွေ့ဆုံခဲ့ပါတယ်။အဲဒီမှာဗုဒ္ဓဘူးနေကလူပေါင်း200ကျော်ကိုတည်စီခဲ့တဲ့ဒိတ်တရဲ့အကြီးကျယ်ဘုံခွဲတိုက်ခိုက်ခံရမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒီဗုဒ္ဓဘူးနေတိုက်ခိုက်ခံရမှုကမကြာသေးခင်ကမှစပြီးရပ်ဆိုင်းထားခဲ့တဲ့ဒိတ်တဲ့လုံခြုံရေးစီမံကိန်းအစ်စ်ကိုအနောက်ရှက်ဖြစ်စေတယ်လို့အီရန်မှာရှိတဲ့ထိပ်တန်းAmerican တပ်မှုဗိုလ်ချုပ်ကြီး David Petraeus ကပြောပါတယ
် A day like that can have a real psychological impact and it came at a time where frankly again General Odierno
ဒီဘက်ဆိုင်ရာပေါ်မှာရက်ကမှုတွေအများကြီးရှိလာနိုင်တဲ့နေမျိုးပါကျွန်တော်နဲ့ဗိုလ်ချုပ်ကြီး Odierno တို့တွေမကပဲအီရတ်နိုင်ငံလုံးနဲ့ဘက်ကမှာရှိတဲ့တခြားခေါင်းဆောင်အများပြားအတွက်လည်းဖိအားတွေများနေတယ်လို့ခံစားနေရတဲ့အခြေမျိုးမှာဖြစ်ခဲ့တာပါအချိန်နဲ့အမျှဘာဖြစ်လာမယ်ဆိုတာလုံးဝနှီးပါခံမမရတဲ့အပြင်ဘက်ကလုံချိုကြီးစီမံကိန်းတွေရောအီရတ်ရဲ့တခြားနေရာတွေမှာပါတိုးတက်မှုကတိတ်နှေးနေတာပါအ
ီရတ်နိုင်ငံတလွှားကဂိုင်းကနတ်အချင်းချင်းတိုက်ခိုက်တုတ်တင်မှုတွေဟာခြုံကြည့်ရင်ရောပါလာတာကိုတွေ့ရပေမဲ့အခုလိုအကြီးအကျယ်ဘုံခွဲတိုက်ခိုက်မှုတွေဆက်ပြီးဖြစ်နေတာတွေကစိန်ခေါ်မှုတရပဲလို့သတ်မှတ်ရမှာဖြစ်ကြောင်းအမေရိကန်စစ်ဖက်အရာရှိတွေကထောက်ပြခဲ့ပါတယ်ရှင်